ဝိရစေဖန်စီရမိတဲ့သတင်းတွေအရင်ကမကြာခဏတွေ့ရပါတယ်2019မှာရာဘဆေးပြတန်ချိန်140 2020မှာတန်ချိန်190ဖမ်းမိတာကိုသတင်းဒူးအဖြစ်ပေါ်ပြကြပါတယ်ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းဝိရစေသတင်းနှေးပါလာပါတယ်ဒါကြောင့်အရင်ကဖမ်းဆီးထားတဲ့ဝိရစေတွေကိုဇွန်လ26ရက်နေ့ကမိရှုပြပါတယ်ဒီနေ့စံပိုင်းကလည်းကုလသမဂ္ဂမွေးရစေးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကအစိုးရခါစာနှဆောင်ထုတ်ဝေပါတယ်။ Basic Town Opium Survey နဲ့ဓာတုဆေးဝါ Synthetic Drug စစ်တမ်းတို့ဖြစ်ပါတယ်။ Basic Town ကစာမျက်နှာ50ကျော်ရှိပြီးဓာတုဆေးဝါစစ်တမ်းက100ကျော်ရှိတာကိုကြည့်ရင်ဓာတုဆေးဝါဟာဘိန်းစိမ်ဘိန်းပြူတဲ့ပိုးပြီးရောင်းကောင်းနေတာထင်ရှားပါတယ်။ဒီနေ့ထုတ်တဲ့ basic တန်းဟာ18ကြိမ်မြောက်ဖြစ်ပါတယ်။2010မှာဘိန်းဆိုင်မီဧက9200ရောသာရှိတာမို့2019တည်းစာရင်ဧက9000နီးပါးနည်းသွားပါတယ်။ချန်ပီယံမှာအများဆုံးစိုက်ပျိုးပြီးတန်းချင်း400ကျော်ထုတ်နိုင်ပါတယ်။ဘိန်းဆိုင်သူတွေဟာဒေါ်လာတန်း60နဲ့တရားအကြားမှာဝင်ငွေရှိကြမယ်လို့ခန့်မှန်းပါတယ်။စိုက်ပျိုးရေးကဏ္ဍရဲ့300.4ရာခိုင်နှုန်းဟာဘိန်းကင်းတွေဖြစ်ပါတယ
်ဘိန်းဆိုင်ကင်းနဲသွားပေမဲ့ဓာတုဆေးဝါးထုတ်လုပ်မှုတိုးပွားလာပါတယ်အလို့သမားအနှင်းငယ်300ပြီးရက်သတ္တပတ်အနှင်းငယ်အတွင်းမှာထုတ်လုပ်နိုင်တဲ့ဓာတုဆေးဝါးကိုလူစိုးကိုင်းတွေကအဓိကထားပါတယ်ရှမ်းပြည်နယ်ကထွက်တဲ့ဓာတုဆေးဝါးကိုအိမ်နီးချင်းနိုင်ငံတွေကတဆင့်ဖြန့်ဝေတာမှုလူသုံးများပါတယ်လူသိအများဆုံးကတော့မက်သန်ဖက်တမင်းဆေးပြဖြစ်ပြီးမနှစ်ကရှေ့တောင်အာရှဒေသမှာတန်ချိန်190ဖမ်းမိခဲ့တာပါလာအိုနဲ့ထိုင်းကတဆင့်ဖြန့်ဖြူးတာဖြစ်ပါတယ်။ COVID-19 ရောဂါကြောင့်ကူးသန်းသွားလာမှုခိတ္တတုံနှေးသွားတာမျိုးရှိပေမဲ့မွေးရည်ဆေးဝါးရောင်းဝယ်မှုကတော့အချိန်မတည်သေးပါဘူး။မက်သန်ဖက်တမင်းထုတ်လို့ရမှာအဓိကကျတဲ့ Ephedrine ကိုဖမ်းဆီးတာမျိုးအလွန်နှေးပါပါတယ်။ဒါပေမဲ့ Ephedrine ကိုမသုံးဘဲအခြားဓာတုပစ္စည်းကိုသုံးပြီးမက်သန်ဖက်တမင်းထုတ်နိုင်တာမျိုးလည်းရှိပါတယ
်။ဒုတိယအများဆုံးသုံးတဲ့ဓာတုဆေးဝါးဟာ Ecstasy ဖြစ်ပြီးဘရူနိုင်းနဲ့မလေးရှားမှာအသုံးများပါလေ။အခုတော့ကမ္ဘောဒီးယားနဲ့အခြားနိုင်ငံတွေကိုပြန့်နှံ့နေပုံရပါတယ်။မြန်မာနဲ့အင်ဒိုနီးရှားမှာ Ecstasy ဆေးပြားဖတ်ဆင်ရမိတဲ့တည်င်းတွေရှားပါလေ။မနေ့ကအာဆီယံဒေသမှာဖတ်ဆင်ရမိတဲ့ Ecstasy ဆေးပြားကိုးသားမှာအများစုဟာမလေးရှားနဲ့ကမ္ဘောဒီးယားကဖြစ်ပါတယ်။ Ketamine, Caffeine, Amphetamine စတဲ့ဓာတုဆေးဝါးတွေလည်းရှိပါသေးတယ်။တကယ်တော့အရှေ့တောင်အာရှဒေသမှာစိတ်ကြွစေ485မျိုးရှိတယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီထဲမှာကာနာဘစ်ပါဝင်တဲ့စိတ်ကြွစေကိုအများဆုံးသုံးတယ်လို့ဆိုပါတယ
်။ကိုဗစ်ကာယောဂါဖြစ်ပွားနေပေမဲ့အာဆီယံဒေသမှာဓာတုဆေးဝါးအယောင်းဝယ်တွက်နေတယ်လို့ကုလသမဂ္ဂအစိုးရခန်းစာကဆိုပါတယ်။အထူးသဖြင့်ဈေးမကြီးတဲ့မက်သန်ဖက်တမင်းဟာဝယ်လိုအားကောင်းနေတာတွေ့ရပါတယ်။လွန်ခဲ့တဲ့နှစ်ကအများအပြားဖမ်းဆီးခဲ့တဲ့မက်သန်ဖက်တမင်းဟာဆက်ပြီးဈေးကျနေတဲ့အတွက်ရောင်းလိုအားကောင်းနေတယ်လို့ပြောနိုင်ပါတယ်။ရှမ်းပြည်နယ်မှာမက်သန်ဖက်တမင်းတန်ချိန်90မိနစ်ကဖမ်းဆီးနိုင်ခဲ့ပြီးလာအိုနဲ့ထိုင်းနိုင်ငံမှာလည်းအများအပြားဖမ်းဆီးနိုင်ပါတယ်။လွန်ခဲ့တဲ့နှစ်အစောပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရက2လလောက်စစ်ဆေးတဲ့အခါမက်သန်ဖက်တမင်းဆေးပြား18တန်နဲ့အခြားဓာတုပစ္စည်း36တန်ကိုဖမ်းဆီးနိုင်ခဲ့တာကိုကြည့်ရင်စေယုံဆောက်ပြီးမွေးရည်ဆေးဝါးထုတ်လုပ်တယ်လို့ဖြစ်နေပါလေ
။မက်သန်ဖက်တမင်းကိုရှမ်းပြည်နယ်မှာအဓိကထုတ်လုပ်ပေမဲ့အိန္ဒိယနိုင်ငံတွေမှာလည်းထုတ်လုပ်လာတာတွေ့ရပါတယ်။ကမ္ဘောဒီးယားမှာမနစ်ကမက်သန်ဖက်တမင်းရုပ်ဝဲအလုံယုံ6ခုနဲ့ဆေးပြား2တန်လောက်ဖမ်းဆီးရမိပါတယ်။ရှမ်းပြည်နယ်မွေးရည်ဆေးဝါးမှောင်ခိုးတွေဟာလက်ဖက်ထုတ်တဲ့မက်သန်ဖက်တမင်းထည့်ပြီးရောင်းတာမျိုးတွေလည်းလုပ်တတ်ပါတယ်။ရှင်ချန်းပင်ဝေဂူအိုင်စတဲ့လက်ဖက်ထုပ်တွေမှာမွေးရည်ဆေးထည့်လို့ရှိပါတယ်။ထိုင်းမလေးရှားနဲ့ဖိလစ်ပိုင်မှာမွေးရည်ဆေးလက်ဖက်တွေကိုအများဆုံးဖမ်းဆီးရမိပါတယ်။မြန်မာပြည်မှာမက်သန်ဖက်တမင်းဆေးပြားကိုလူကြိုက်များတဲ့အတွက်ထုတ်လုပ်မှုရောဖမ်းဆီးမှုတွေရောတိုးပွားနေပါတယ်။2020မှာတိုးပွားလာပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းဓာတုဆေးဝါးစားသုံးမှုတဖြည်းဖြည်းများပြားလာတာတွေ့ရပါတယ်။ဒါပေမဲ့ဘိန်းစားသုံးမှုကတော့ကျဆင်းလာတယ်လို့ဆိုပါတယ်ဘိန်းဆိုင်ကင်းဆေးရခိုင်နှုန်းလျော့နေသွားတာနဲ့စားသုံးမှုကျဆင်းသွားတာဟာဆက်ဆက်မှုရှိနိုင်ပါတယ် ဓာတုစေဝါတွေကဘိမ့်ပြူတဲ့ဇေတ္တတာရဟာလဲရောင်းအားကောင်းရတဲ့အကြောင်းရင်းတစ်ခုဖြစ်နိုင်ပါတယ်ခင်ဗျာ။